ပေါ်တော်ရှင်များခင်ဗျာချက်ပြည်သူသမ္မတနိုင်ငံမှာကျင်းပနေတဲ့ဖိုရမ်2000ညီလာခံမှာမြန်မာဒီမိုကရေစီခေါင်းဆောင်ငင်းညာရေးနိုဘယ်ဆုရှင်ဒေါက်အောင်ဆန်းစုကြည်ကအုတ်ချုပ်ရေးကောင်းဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးခဲ့ပါတယ
် When I was told that the subject of this discussion would be good governance the first thing I wondered was why good governance rather than good government is that because
အုတ်ချုပ်ရေးစနစ်ခေါင်းဆောင်တဲ့ခေါင်းစဉ်နဲ့ဆွေးနွေးရမယ်ဆိုတဲ့အခါစိတ်ထဲမှာပေါ်လာတဲ့ပထမမေးခွန်းကဘာကြောင့်အစိုးရကောင်းရေလို့မဟုတ်ပဲအုတ်ချုပ်ရေးစနစ်ကောင်းဆိုတာကခေါင်းစဉ်ဖြစ်ရတာလဲဆိုတာပါအစိုးရကောင်းဆိုတာအငင်းပွားပွဲစကားရဖြစ်နေလို့လားဒါမှမဟုတ်အတိတ်ပဲတတ်မှတ်ဖို့ခက်ခဲတဲ့တစုံတရာများရှိနေလို့လားအုတ်ချုပ်ရေးစနစ်ကောင်းနဲ့အစိုးရကောင်းဆိုတာမှာဘလို့ပဲပုံကွဲပြားခြားနားနေလို့ပါလဲအုတ်ချုပ်မှုဆိုတာကိုအပြစ်ဓာတ်မှာတော့ပဲ့ကင်နဲ့ညွန်ကြတယ်လို့ဆိုပါတယ်ဒါဆိုရင်အုတ်ချုပ်ရေးကောင်းဆိုတာပဲ့ကင်ကောင်းတာပေါ့တိုင်းပြည်ကောင်းချိုးအတွက်ပဲ့ကင်ကောင်းတဲ့သူတွေရှိတယ်ပေါ့တကယ်တော့ပဲ့ကင်တာဟာညွန်ကြတာထိမ့်ချုပ်တာနဲ့မတူပါဘူးပဲ့ကင်နေဆိုတာကိုတိုင်းပြည်ကိုလူတို့ကိုကိုနဲ့တပါတဲ့ဆက်ဆောင်သွားတာဖြစ်ပါတယ်ပဲ့ကင်ကောင်းနေဆိုတာတိုင်းပြည်ကိုအကောင်းဆုံးလာရအရက်စီကိုဖြစ်နိုင်သမျှဥတီထိမ့်ချုပ်ပေးတာပဲဖြစ်ပါတယ
် In my country we may not know what good governance is but we certainly have known for many years what bad one is what a bad governance means
ကျမရဲ့မြန်မာနိုင်ငံမှာတော့ညှပ်ဖျင်းဆိုးွားတဲ့အုပ်ချုပ်ရေးနဲ့သာနှစ်ပေါင်းများစွာနေခဲ့ရတာဆိုတော့ကောင်းမွန်တဲ့အုပ်ချုပ်ရေးကောင်းဆိုတာဘာလဲဆိုတာနဲ့မကောင်းတဲ့အုပ်ချုပ်ရေးဆိုဆိုတာဘာလဲဆိုတာကိုသာပို့ပြီးတော့သိကြမှာပါညှပ်ဖျင်းတဲ့အုပ်ချုပ်ရေးဆိုတာပြည်သူကအုပ်ချုပ်သူတွေနဲ့အတူလိုက်ပါမလားတာအုပ်ချုပ်သူတွေကလည်းပြည်သူနဲ့တသားတည်းမရှိပဲတကွဲတပြားတခြားစီဖြစ်နေတာကိုဆိုတာပါအုပ်ချုပ်သူတွေဟာပြည်သူဆန္ဒပြည်သူမျှော်လင့်ချက်တွေကိုဖြည့်ဆည်းမပေးတဲ့အုပ်ချုပ်ရေးမျိုးပြည်သူတွေမှာမျှော်လင့်ချက်ဆန္ဒတွေရှိနေတယ်မျှော်လင့်ချက်ရည်မှန်းချက်တွေရှိခွင့်ရှိတယ်ဆိုတော့အသိတောင်မှမရှိတဲ့အုပ်ချုပ်ရေးမျိုးဟာမကောင်းတဲ့အုပ်ချုပ်ရေးပဲဖြစ်ပါတယ်ဒါဆိုရင်ပဲ့ကင်ကောင်းတဲ့အုပ်ချုပ်သူကောင်းတွေကိုဘယ်လိုပဲပုံရရှိအောင်လုပ်မလဲမြန်မာပြည်ဟာဘာကြောင့်အုပ်ချုပ်ရေးကောင်းကိုမရခဲ့တာပါလဲလွတ်လပ်ရေးရပြီးစမြန်မာနိုင်ငံဟာမျှော်လင့်ချက်တွေတည်တည်ကြီးနေပါဒုတိယကမ္ဘာစစ်ကြီးရဲ့ဒဏ်ကိုလှလှကြီးခံခဲ့ရပေမဲ့အားနဲ့မှန်နဲ့မျှော်လင့်ချက်အပြည့်နဲ့ပြာပုံကနေပြီးတော့ပြန်ပြီးတော့ရုန်းထနိုင်ခဲ့ပါတယ်ပညာရေးစနစ်ကောင်းကျမ်းမာရေးစနစ်ကောင်းရွေးကောက်တင်မြှောက်ခံအစိုးရလည်းရှိလေတော့အဲ့ဒီတုန်းကအချိန်လေးဟာဒီမိုကရေစီပြေဝါလှပါပြီလို့မပြောချင်ပေမဲ့ဒေတာတွင်ဗန်နိုင်ငံမဆိုအဲ့ဒီတုန်းကအဲ့ဒါလိုအချိန်လေးမျိုးမှာရောက်ခဲ့တဲ့ဆိုရင်ဒီမိုကရေစီတိုင်းပြည်ရဲ့လို့ကြွကြော်မှမဟုတ်ချပါပဲပြည်သူမှာငါတို့လွတ်လပ်တယ်ငါတို့မှာလုံခြုံမှုရှိတယ်ဆိုတဲ့အသည့်ရှိနေကြပါတယ်အဲ့ဒီတွေလည်းဂုဏ်ယူတယ်အဲ့ဒါလိုပြည်သူမှာကိုယ့်ကိုယ်ကိုယုံကြည်စိတ်တွေတိုးပွားလာတာဟာအုပ်ချုပ်ရေးကောင်းတို့ခွန်နိုင်တဲ့အချက်တစ်ချက်ဖြစ်ပါတယ်။ပြည်သူဟာလုံခြုံစိတ်ချတဲ့စိတ်အခမ်းနဲ့ပဲ့ကင်သူတွေကိုဝေဖန်နိုင်စန့်ကျင်နိုင်ပါတယ်။ပဲ့ကင်သူတွေဟာပြည်သူ့အတန်ကိုနားထောင်ကြရမယ်ဆိုတာပြည်သူကသိတယ်။အဲ့ဒါဟာလည်းအုပ်ချုပ်ရေးကောင်းရဲ့မရှိမဖြစ်တဲ့အစိတ်အပိုင်းတစ်ရပ်ဖြစ်ပါတယ်။ပြည်သူတွေအနေနဲ့သူတို့ဟာလုံခြုံစိတ်ချရတဲ့လက်ထက်မှာရှိနေတာဖြစ်တယ်။မလွတ်နိုင်အောင်မြင်မြတ်ဆုပ်ထားတဲ့ခက်ထန်တမ်းမာလှတဲ့လက်ထက်မှာရှိနေတာမဟုတ်ဘူးဆိုတာကိုသိတယ်။ပြည်သူဟာသူတို့ဆန္ဒအတိုင်းလွတ်လွတ်လပ်လပ်အသက်ရှင်သန်နိုင်တဲ့လက်ထက်မှာရှိနေတာဟာအုတ်ချုပ်ရေကောင်းပါပဲအထူးရောက်ဆုံးဥဆောင်နိုင်တဲ့ခေါင်းဆောင်ဆိုတာလွတ်လပ်မှုပေးဖို့အစဉ်အသင့်ရှိနေတဲ့အဲ့ဒီလွတ်လပ်မှုကိုဘယ်လိုပဲပုံပေးရမယ်ဆိုတာကိုသိရှိနားလည်ရသူတွေဖြစ်ပါတယ်မကောင်းတဲ့အုတ်ချုပ်ရေကတော့အဲ့ဒီလိုမျိုးလွတ်လပ်ခွင့်ကိုမပေးနိုင်ပါဘူးပြည်သူအပေါ်ယုံကြည်မှုမရှိလေးစားသမှုမရှိဒီမိုကရေစီနဲ့မတန်သေးဘူးလို့နှစ်ပေါင်းများစွာပြောခဲ့ကြဆိုခဲ့ကြတယ်လူတွေဟာသူတို့ဘယ်ကိုဘယ်လိုသွားရမယ်ဆိုတာမသိကြပါဘူးလို့ပြောတယ်ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်မှာတော့ပဲ့ကင်သူနဲ့ပြည်သူတွေမှာအပြန်အလှန်သဘောရှိကြပါတယ်။နိုင်ငံရေးအရာမှာပြည်သူတွေကိုယ်တိုင်ပါဝင်ကြရမယ်ဆိုတာကိုအပြန်အလှန်လက်ခံကြပါတယ်။အုပ်ချုပ်သူနဲ့ပြည်သူအပြန်အလှန်ယုံကြည်မှုရှိကြတယ်ဆိုတာဟာကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ထဲမှာသာဖြစ်ပေါ်နိုင်တဲ့သဘောရှိပါတယ
်။ I have used it in my political speeches and people have remembered it. There's apparently there are 4 kinds of government.So we'll start with the worst kind, the one right at the bottom.
အစိုးရလေးမျိုးလေးစားရှိတယ်လို့ကျွန်မပြောခဲ့ဘူးတာကိုလူတွေကမှတ်မိနေကြပါတယ်။အောက်ဆုံးကနေပြီးတော့စပြီးတော့ပြောရမယ်ဆိုရင်နိုင်ငံသားတွေကမုန်တိရွှန်ရှာတဲ့အစိုးရဒုတိယအစိုးရမျိုးကတော့နိုင်ငံသားတွေကကြောက်ရွံ့နေကြရတဲ့အစိုးရတတိယအမျိုးအစားကတော့ပြည်သူကချီးမွမ်းထောမနာအပြုခံရတဲ့အစိုးရဖြစ်ပါတယ်။အဲနောက်ဆုံးအကောင်းဆုံးအစိုးရကတော့ပြည်သူလူထုကအစိုးရရဲ့လို့ရှိနေမှန်းတော့မှမသိရတော့အောင်အုတ်ချုပ်တက်တဲ့အစိုးရမျိုးပဲဖြစ်ပါတယ်။အဲ့ဒါလိုအစိုးရမျိုးဟာမမာနမရှိတာဝန်ကျေပွန်တဲ့အစိုးရအုတ်တဲ့ချုပ်တဲ့နေရာမှာအုတ်ချုပ်နေမှန်းတောင်ပြည်သူကမသိရတဲ့အစိုးရမျိုးပဲဖြစ်ပါတယ်။အစိုးရကောင်တရားဟာပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့ပြည် ည်သူစီကနေပြီးတော့ရယူဖို့တဲ့ပိစနိုင်မှုအတွက်အပြည့်အဝတာဝန်ယူတဲ့အုပ်ချုပ်သူတွေပဲဖြစ်တယ်လို့ယုံကြည်ကြောင်းဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ခင်ဗျာ